ရှင်ရရှိပိုင်ဂေါတာဒေတာကတိုက်ပွဲတွေကြပိတ်မိနေတဲ့ဒေတာကန်၄သိန်းကိုအကူအညီပေးနိုင်ဖို့အတွက်ရှင်ရနိုင်ငံတလွှားရပ်ပေါင်း30အရေးပေါ်အပြစ်ခတ်ရဆဲပေးရတဲ့အတွက်လုံခြုံရေးကောင်စီရဲ့ခွင့်ပြုချက်ရဖို့ကုလသမဂ္ဂထွင်ရမှုချုပ်အန်တိုနီယိုဂူတာရက်စ်စ조사နေပါတယ်။အဲ့ဒီဒေတာကန်တွေဟာလောကငွေရဲ့ခန်းနေရတယ်လို့နေနေကြအကြောင်းနဲ့အချိန်ထက်ဆွဲလို့မဖြစ်တော့ကြောင်းလည်းပြောပါတယ်။မြောက်ပိုင်းတဘုံတွေထိန်းချုပ်ထားတဲ့ဒီဒေတာကို2013ခုနှစ်ကစပြီးအစိုးရလူလာတဲ့တပ်တွေကပြန်ပြီးသိမ်းပိုက်ထားတာဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနေအောင်အရှိပိုင်းဂူတာဒေတာတွင်တိုက်ပွဲတွေအလုံးအမြန်ရဆိုင်ဖို့အတွင်းရမှုချုပ်ကပန်ကြားလိုက်တာပါ။ပြီးခဲ့တဲ့နှစ်တုန်းကတော့ရုရှားနဲ့အီရန်ပြင်တူရကီရဲ့ထောက်ခံမှုနဲ့စီးရီးယားသမ္မတဘက်ရှာအဆက်သဘောတူညီချက်အရအဲ့ဒီဒေတာဟာတိုက်ပွဲအရှိန်ရှော့ချတဲ့ဇုံ၄ခုထဲမှာတစ်ခုပါဝင်ခဲ့တာပါ။ဒါပေမဲ့စီးရီးယားတပ်တွေနဲ့သူ့မဟာမိတ်တပ်တွေကအဲ့ဒီဒေတာကိုပြန်သိမ်းဖို့အတွက်စစ်စင်ရေးတွေလုပ်တဲ့ပုံတွေ့လာရပြီးမကြခင်မှာပဲတိုက်ပွဲတွေတိုးလာတာပါ။တိုက်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂတောင်းဆိုမှုကိုအကောင့်ထဲပေါ်နိုင်မဲ့အဆုံးဖြတ်ချက်မူကြမ်းရေးဆွဲဖို့လက်ရှိမှာလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံဆွေးနွေးနေကြပါတယ်။ကောင်စီဝင်နိုင်ငံတွေဖြစ်တဲ့ဆွီဒင်နဲ့ကူဝိတ်တို့ကမူကြမ်းတင်သွင်းဖို့ရေးဆွဲနေကြတာဖြစ်ပြီးကြက်တဲ့ပရင်းနေလောက်မှာတင်သွင်းဖို့ရှိပါတယ်။